လူပေါင်း186ယောက်လိုက်ပါခဲ့တဲ့ယူကရိန်းခီးသည်တင်လေယာဉ်ကိုမှားယွင်းပြီးပစ်ချခဲ့ကြောင်းဝန်ခံခဲ့တဲ့အီရန်စစ်တပ်ကိုစန့်ကျင်တဲ့ဒုတိယမြောက်နေ့အဖြစ်အီရန်နိုင်ငံမှာတနင်္ဂနွေနေ့ညကအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ယူကရိန်းခီးသည်တင်လေယာဉ်ပြတ်ကျခဲ့ရမှုနဲ့မပတ်သက်ဘူးလို့အီရန်စစ်တပ်ကကနဦးညင်းဆိုခဲ့ပြီးတဲ့နောက်မှားယွင်းပစ်ချခဲ့မိတာဖြစ်ကြောင်းဝန်ခံထားတာပါ။မြို့တော်တေရန်ကတက္ကသိုလ်တစ်ခုအပြင်ဘက်မှာတော့ဆန္ဒပြသူတစ်ဖွဲ့ကအမေရိကန်ကငါတို့ရန်သူဆိုပြီးလိန်ညာပြောဆိုနေတဲ့အကြောင်းရန်သူအစ်စ်ကအီရန်တဲမှာပဲဖြစ်တယ်လို့အကြွေးကြော်ခဲ့ကြပါတယ်။အီရန်မြို့တော်ဒရင်းကနေရာတွေမှာရောတခြားမြို့တွေမှာပါဆန္ဒပြကြတာကိုဗီဒီယိုတွေထဲမှာတွေ့ရပါတယ်။အဇာဒီရင်ပြန်ပါဝင်အထင်ကရနေရာတွေမှာတော့ရဲတွေအလုံးရင်နဲ့ချထားပါတယ်။အဓိကရုံနှိမ်နင်းရေးဝတ်စုံတွေဝတ်ထားတဲ့ရဲတွေကမိသားပိုက်တွေနံပါတ်ထုတ်တွေအာဏာပိုင်တွေအနေနဲ့ဆန္ဒပြသူတွေကိုမှတ်မိသိရှိစေနိုင်မဲ့အယောင်တွေနဲ့အမှတ်သားတွေလုပ်နိုင်တဲ့ပိန့်ဘောတနတ်တွေကိုလည်းကင်ထားကြပါတယ်။ဒါပေမဲ့လည်းဆန္ဒပြပွဲတွေကိုဖြိုခွဲတဲ့သတင်းတွေတော့မရှိပါဘူး။အီရန်လွှတ်တော်ရှေ့မှောက်မှာတော်လန်ရေးပြည်ဆောင်တိုက်အကြီးအကဲကစစ်လုရှာဝမ်းနည်းမှုအပြစ်နဲ့ပြောတဲ့မင်ကိုနဲ့မှာတော့ယူကရိန်းနိုင်ငံတကာလေကြောင်းလိုင်းလေယာဉ်ကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အပေါ်တောင်းပန်ခဲ့ပြီးဒီတိုက်ခိုက်မှုဟာဝမ်းနည်းပွဲမှားယွင်းမှုကြီးဖြစ်ပါတယ်လို့လည်းခုခံပြောဆိုခဲ့ပါတယ်။အီရန်ဆန္ဒပြသူတွေကိုအစိုးရဘက်ကချေမှုန်းဖြိုခွဲတာတည်းမဟုတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးထားပါတယ်။